အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဒီကနေ့ပိုလန်နိုင်ငံဝါဆောမြို့တော်မှာရောက်နေပြီးရုရှားကျူကျော်စစ်အရေးသမ္မတအန်ဒရီဒူဒါအပါအဝင်ပိုလန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရုရှားထိုးစစ်ဟာယူကရိန်းနိုင်ငံကီးဖ်မြို့တော်ကနေနိုင်ငံအရှိချမ်းဘက်ကိုဦးတည်ပြောင်းလဲနေချိန်မှာပဲသမ္မတဘိုက်ဒန်နဲ့ပိုလန်ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးမယ်အကြောင်းအမေရိကန်ကပြောတာပါ။မြောက်အတ္တလန္တိတ်စာချုပ်နေတိုးမှာမိတ်ဖွဲ့ဝင်ပိုလန်နိုင်ငံဟာယူကရိန်းဒုက္ခသည်နှစ်သန်းကျော်ကိုလက်ခံထားပါတယ်။သမ္မတဘိုက်ဒန်ဟာဝါဆောမြို့တော်ဝန်ရာဖာထရဇက်စကောစကီနဲ့အတူဒုက္ခသည်တို့နဲ့ဒီနေ့တွေ့ဆုံပြီးလူသားစာနာမှုအကူအညီပေးရေးလှုပ်ဆောင်ချက်တွေကိုဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။ဒီကနေ့နောက်ပိုင်းကြရင်တော့ဝါဆောမြို့တော်က Royal Castle မှာလက်ရှိအချိန်ကာလရဲ့ Andre အသွေသွေးနဲ့ဆက်လင်းပြီးသမ္မတဘိုက်ဒန်မင်းကွန်းပြောမယ်လို့ American လုံခြုံရေးဆိုင်ရာအင်ဂျီနီယာအကြံပေးပုဂ္ဂိုလ် Jake Sullivan ကပြောပါတယ်။တောက်ကြနေတုန်းကတော့ဒုက္ခသည်အကျပ်အတဲပေါ်ပိုလန်နိုင်ငံရဲ့တုတ်ပြန်လှုပ်ဆောင်မှုကိုသမ္မတဘိုက်ဒန်ကချီးကျူးပြောဆိုခဲ့တယ်လို့လူသားစာနာမှုအကူအညီပေးပိုလန်လူသားတွေနဲ့တွေ့ဆုံခဲ့တဲ့အပြင်ယူကရိန်းနယ်စပ်နာကအမေရိကန်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ရဲဘော်တို့ဟာဒီမိုကရေစီနိုင်ငံတွေနဲ့လူနည်းစုကအာဏာချုပ်ကင်ထားတဲ့နိုင်ငံတွေကြားကတိုက်ပွဲတစ်ခုထဲမှာရောက်နေပါတယ်လို့အမေရိကန်အမှတ်83လေချောင်းကြီးတပ်မကတပ်ဖွဲ့ဝင်တွေနဲ့အာဇာဆောင်မြို့မှာတွေ့ဆုံခြင်းသမ္မတဘိုက်ဒန်ကပြောခဲ့ပါတယ်။